ရုရှားရဲ့ရူဘယ်ဝေကြေးတန်ဖိုးကမ္ဘာဈေးကွက်မှာတိတိတတ်တာထိုးကျသွားတဲ့အတွက်ဒီကနေ့အင်္ဂါနေ့မှာရုရှားဗဟိုဘဏ်ရဲ့အရေးပေါ်အစည်းအဝေးကျင်းပပြီးတော့ဗဟိုဘဏ်ရဲ့အတိုးနှုန်းကို7ရာခိုင်နှုန်းအထိတိုးမြင့်လိုက်ပါတယ်။ဒါပေမဲ့ငွေကြေးဖောင်းပွားမှုဖြစ်ပေါ်မဲ့အရေးကိုဟန်တားတဲ့အနေနဲ့နောက်ထပ်အတိုးနှုန်းထပ်မြင့်တင်ကောင်းမြင့်တင်လိမ့်မယ်လို့ဗဟိုဘဏ်တာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးရုရှားသတင်းမီဒီယာတွေမှာရေးပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခတ်ချိန်ကစလို့မနေ့တနင်္လာနေ့ကရူဘယ်ငွေတန်ဖိုးအနည်းဆုံးကိုကျသွားခဲ့တာပါ။ဒါဟာအခုနှစ်ဆန်းပိုင်းကစလို့ရူဘယ်ငွေတန်ဖိုး30ရာခိုင်နှုန်းကျသွားခဲ့တာလည်းဖြစ်ပါတယ်။အစောပိုင်းတုန်းကတော့ရုရှားသမ္မတအကြံပေးတဦးဖြစ်သူမက်ဆင်အိုရက်ကင်ကရူဘယ်ငွေတန်ဖိုးကျတာဟာစိန်ခေါ်မှုတစ်ရက်ဖြစ်ကြောင်းအစိုးရပိုင်းသတင်းဌာန Tax မှာစောင်းပါရေးပြီးတော့ဝန်ခံပြောကြားခဲ့ပေမဲ့မကြခင်မှာတန်ဖိုးအမြန်ပြန်တက်လိမ့်မယ်လို့လည်းပြောပါရယ်ဒီတော့အတွင်းရုရှားနိုင်ငံရဲ့ပြည်ပပို့ကုန်ပြည်တွင်းသွင်းကုန်ကုန်စည်နဲ့ဝန်ဆောင်မှုပမာဏအစရာတွေကိုတိုင်းတာတဲ့လက်ရှိငွေကြေးလက်ကျဟာဒီနှစ်ဒုတိယ3လပတ်အတွင်းဒေါ်လာ 5.4 ဘီလီယံအထိလျော့နေသွားတဲ့အကြောင်းရုရှားအစိုးရတာဝန်ရှိသူတွေကပြောပါရယ်ဒါဟာမနစ်ကပမာဏနဲ့နှိုင်းယှဉ်ရင်63ရာခိုင်နှုန်းကျဆင်းသွားတာလည်းဖြစ်ပါရယ်ရှင်